စင်တော်ဝင်းမင်ပါမြန်မာနိုင်ငံအမြင့်ဆုံးတန်ခါအဖွဲ့အစည်းကြီးကရွေးကောက်ပွဲအပြီးဖြစ်နေတဲ့အခြေအနေတွေပေါ်ယဟန်ရှင်လူပြည်သူပေါင်းစိုးရိမ်ကြောက်ကြနှလုံးစေဝံမအေးဖြစ်နေရတယ်လို့မနေ့ကထူးထူးခြားခြားမြစ်တာရက်ခံချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတော်တန်ခါမဟာနာကအဖွဲ့ဥက္ကဋ္ဌပါဝင်နိုင်ငံတော်ဝန်ကဆရာတော်ကြီးတွေကအစိုးရတက်မတော်နဲ့ပါတီတွေအားလုံးရွေးကောက်ပွဲအပြီးငင်းခုန်မနေပဲဆက်ဆက်ဖြစ်ရှင်းဖို့မြစ်တာရက်ခံလိုက်တာကလက်ရှိနိုင်ငံရေးတင်းမာမှုပေါ်အထောက်အကူပြုနိုင်တယ်လို့အစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုပါတယ်။ဒီဆရာတော်ကြီးတွေရဲ့မြစ်တာရက်ခံချက်ထွက်ပေါ်လာပုံကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးရုံးညွှန်ကြားရေးမှုဦးအောင်ဆောင်းဝင်းကဟော
ဆရာကြီးကဒီနေ့မှလာလို့မှာ online နဲ့စီဝေးလို့ပြီးတော့ဆရာတော်ကြီးကအခုဒီနေ့တော့မြစ်တာရက်ခံချက်လေးထုတ်လိုက်တာပါခင်ဗျာ။ကျားတော်ကြီးရောကြားချက်မှာတော့လုံးလက်ကြားချက်ကိုအပြည့်စုံပေါ်ပြထားပါတယ်ခင်ဗျာကျွန်တော်တို့သတင်းထုတ်ပြန်တာဖြစ်ပါတယ်ဒီသတင်းမှာလည်းပါပါမယ်ခင်ဗျာအများကြီးနိုင်ငံမှာသတင်းမှာလည်းပါတော့လို့ခင်ဗျာ
ဒီထုတ်ပြန်ချက်ကို NLD ကြောခွေရဒေါက်တာမျိုးညွန့်ကလည
်းကောင်းတဲ့လက္ခဏာပါပဲကျွန်တော်တို့ကတော့ညီနိုင်ဆွေးနွေးခြင်းကအကောင်းဆုံးပဲဒီစဥ်ပရေနီဥ်ပရေကိုကျွန်တော်တို့ကဒီတိုင်းသွားမယ်လို့ပြောတယ်အဲတခါကတော့ဥပဒေကိုမလိုက်နာနိုင်ဖြတ်ပြင်မယ်လို့ပြောတယ်ဆိုတော့ဆရာတော်ကြီးတွေရဲ့စုံမဟာအင်တန်ကိုထိရောက်တယ်လို့ပြောကြမှာ
အဲ့ဒီတော့လက်ရှိတက်မတော်နဲ့အစိုးရနှစ်ဖက်တင်းမာနေချိန်မှာဒီအစိုးရကခန့်ထားတဲ့အမြင့်ဆုံးတန်ခါအဖွဲ့စည်းရဲ့မြစ်တာရက်ခံချက်ကနှစ်ဖက်လုံးကိုတည်ရမှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
တည်ရမှုရှိပါတယ်သူချင်းကျွန်တော်တို့တန်ခါတို့ကြီးတွေဖြစ်နိုင်ွေနိုင်ငံရေးမှာမပါပဲရှောင်းထက်တဲ့သဘောရှိတယ်လေလော်ဂီရေးတွေဖြစ်တယ်ဆိုပြီးတော့အခုကဆရာတော်ကြီးတွေအင်တန်ကိုစိတ်ပူခံလို့အခုလိုစထုတ်တယ်လို့ပဲထင်ပါတယ်အနပကောင်းတော့ဒီကဒီစေစားညီနိုင်ပြီးအပြေရှားဖို့အတွက်စဉ်းစားလာကြမယ်လှုပ်ဆောင်လာကြမယ်လို့မျှော်လင့်ပါတယ
်ဒီနေရာမှာဆရာတော်ကြီးတွေရဲ့မြစ်တာရက်ခံချက်ထဲမှာပဲထိတ်ဆုံးကနေကိုဗစ်ဒဏ်ပြည်သူတွေခါးစည်းခံရတာကိုအလေးပေးပြောခဲ့တဲ့အပေါ်ဒေါက်တာမျိုးညွန့်ကဆက်ပြီး
ပြည်သူတွေကကိုဗစ် -19 ကိုနှစ်လုံးပေါအောင်ခါးစည်းခံရတာပါအဲတော့နိုင်ငံကြီးအရာလေးနော်မျှော်လင့်ချက်တည်ရမယ်နောက်ကိုဗစ်အလုံးကာလမှာလည်းစီးပွားရေးမှာပြန်လည်နလန့်ထူလာနိုင်တယ်ဆိုရမျှော်လင့်ချက်မှာအခုလိုနော်နိုင်ငံရေးအရာဒီတင်မာမှုတွေပေါ်လာတဲ့အခါမှာပြည်သူတွေအတွက်အင်မတန်ကိုစိတ်တော့ကရောက်ရဲဆိုရလေအင်မတန်ပဲမှန်ပါလေခင်ဗျအ
ဲ့ဒီတော့နှစ်ဖက်တွေ့ဆုံညှိနှိုင်းလာခဲ့ရင်ဘလို့မျှော်လင့်ချက်တွေစိုးရိမ်မှုတွေရှိပါလဲလို့မေးရမှာဒေါက်တာမျိုးညွန့်က
တစ်ဖက်မှာတော့ရှိတာပေါ့တောင်းဆိုချက်တွေကဥပဒေကိုလွန်ဆန်တဲ့တောင်းဆိုချက်မျိုးဖြစ်မှာတော့ကျွန်တော်တို့စိုးရိမ်ပါတယ်ပြောင်းစုရကပိုက်ကော်မရှင်ကထုတ်ထားတယ်လေဒီမက်ဆန္ဒရှင်များရဲ့ဒီသဘောဆန္ဒကိုအပေးယူစိတ်ဆက်ညှိနှိုင်းလို့မရဘူးအပေးယူလို့လို့ရတဲ့နေရာတိုင်းမှာတော့ညှိနှိုင်းဆွေးနွေးဖို့အဆင်မရှိပါဘူ
းဒီနေရာမှာအခုအဓိကတက်မတော်ဘက်ကတောင်းဆိုထားတဲ့မဲဆွေးမှားရွေးနေမှုပေါ် UEC ပြောင်းစုရကပွဲကော်မရှင်စီးရင်နဲ့တိုက်ဆိုင်စစ်ဆေးဖို့အတွက်ရောဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
ပြည်လည်နိုင်ပါလေဘာလို့ဆိုတော့တပ်မတော်ရဲ့ဆွဆွဲချက်တွေကလည်းခိုင်လုံနဲ့ပြည်ထကြကြအချက်လက်တွေမပါဘူးလို့ကျွန်တော်တို့မြင်နေခင်ဗျ။ကောင်းစဉ်ကဒီမဲမတမာမှုပြုနိုင်တော့ဆိုတာဒီ possibility နဲ့သူကဆွဆွဲထားတာတကယ်ဖြစ်ခဲ့လားလို့သတင်းထုတ်တွေကမေးတယ်။မြေပြင်မှာရောဒီတိုင်းပဲလားဆိုသူအာမမခံနိုင်ဘူးလေ
။ဒီပေါ်အသေးစိတ်ဖြစ်တဲ့ပုံကိုဆက်မေးရမှာဒေါက်တာမျိုးညွန့်ကဆက်ပြီ
းဥပမာဆိုတော့ UEC ကနောက်ဆုံးထုတ်ပြန်ကြမှာအခုတက်မလို့ကအသုံးပြုတယ်မဲစင်းရင်းတွေကနောက်ဆုံးစီးရင်မဟုတ်ဘူးဆိုတော့တက်မလို့ကနောက်ဆုံးစီးရင်မဲဆန္ဒနဲ့40ဆိုပြီးထုတ်လိုက်တယ်။အဲ့တော့အနည်းဆုံးအဲ့ဒီနောက်ဆုံးစီးရင်40ကိုတော့သူပြန်ရှင်းနေတယ်လို့ထင်တယ်။အဲ့ဒီထို့သောရှင်းနေတယ်လို့တိုက်ရိုက်ပြောလိုက်ရင်ကျွန်တော်တို့ပါတီရဲ့ voice ဖြစ်သွားမယ်။ကျွန်တော်ကဒါမျိုးကကျွန်တော်စီးစီမီတင်ပြီးမှထုတ်လို့ရတာ။အဲ့တော့ spokesperson တူတဲ့အနေနဲ့ကျတော့ဒီလိုဆိုရင်လည်းဖြစ်နိုင်ပါရဲ့လက်ခံနိုင်ပါတယ်လို့ပဲကျွန်တော်တို့ hint နဲ့ပေးထားတယ်။
တကယ်တော့အခုတက်မတော်ဘက်ကမဲစင်းမှားပြမှုဖြေရှင်းပေးရေးပြဿနာကလာမဲ့တင်းလာစွတ်တော်တဲ့ခေါကန်လေးမှာပိုပြင်းထန်လာပြီးအနာမသိမ့်ဘူးလို့တက်မတော်ဘက်ကမပြောနိုင်ကြောင်းနဲ့ဖွဲ့စည်းပုံမှာဖြတ်နိုင်ကြောင်းပြောလာတဲ့အချိန်မှာပြည်တွင်းရွေးကောက်ပွဲလေးလာရေးအဖွဲ့တွေနဲ့တိုင်းသာလက်နက်ကိုင်တွေပါဝင်နိုင်ငံတကာဘက်ကလည်းစိုးရိမ်တချီစင်ညာချက်တွေထုတ်ပြန်ခဲ့ပါတယ်ခင်ဗျကျွန်တော်ဝင်းမင်ပါ